ကြီးရဲ့လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာသံဝန်နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂထုတ်ခွန်တဲ့ခရစ်စတီးရှန်နာဘာဂနာကတောက်တိုက်တွန်းလိုက်ပါတယ်မြန်မာဆွေရနဲ့တက်မတော်ရာရှိရင်းနဲ့ပါတွေ့ဆုံခဲ့လို့ရခိုင်ပြည်နယ်ကဒေသခံနိုင်ငံရေးအတိုင်းအဝိုင်းရပ်ဖက်လူမှုဖွဲ့စည်းရေးဖြင့်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တဲ့နိုဝင်ဘာ12ရက်နေ့ကနေ27ရက်နေ့ထိခီးစဉ်ဆုံးသက်ချက်ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတိုက်တွန်းလိုက်ကြပါမြန်မာဆွေရတက်မတော်နဲ့လွတ်လပ်တဲ့ဆုံးဆစ်စီကော်မရှင်ရဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံရမှာတော့နိုင်ငံကတာဝန်ခံမှုလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့နည်းလမ်းတွေကိုရှာဖွေဖို့တိုက်တွန်းနေတာဖြစ်ပါတယ်ဒါပြင်ကလူခွင့်ချုပ်ဖောက်မှုတွေအတွက်အပြည်ပြည်ဆိုင်ရာတရားရုံး ICJ နဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ကွန်ရုံး ICC တို့မှတိုင်ကြားခံထားရပြီးမှာပဲကုလသမဂ္ဂကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာသူကိုယ်စားလှယ်ကတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ရွှေကြော်လေးပေါ်ကျူးလွန်တဲ့လူခွင့်ချုပ်ဖောက်မှုတွေဟာလူမျိုးရောတပ်ဖြတ်မှုဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ရရကြောင်းဆွဆဲခြင်းနဲ့အစ္စရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်ပြည်တဲ့ဇင်းပတ်တင်မှာပဲ ICJ မှာတရားစွဲခဲ့တာပါ။ရွှေကြော်ဆိုတဲ့အတုံးလုံးကိုဒီဝင်လက်မခံတဲ့မြန်မာဆွေကတော့ ICJ မှာတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆောစုကြည်ကိုလည်းဥပဆောင်ဖြေရှင်းမှဖြစ်ပြီးနိုင်ငံတကာကဥပဒေပြင်ဆင်ရှင်တွေကိုငြားရမ်းထားတဲ့အကြောင်းလဲမြန်မာဆွေကမနေ့ကတော့ပဲပြင်ညာချက်ထုတ်ပြန်ပြောဆိုထားတာပါ ICC နဲ့ပတ်သက်လို့အဖွဲ့ဝင်နိုင်ငံမဟုတ်တာကြောင့်ပူးပေါင်းဆောင်ရွက်ဖို့မရှိကြောင်းလဲပြောဆိုထားတာဖြစ်ပါတယ်